လာမယ့်နိုဝင်ဘာကြားပြရွေးကောက်ပွဲမှာပါဝင်ကြမယ့်ပါတီတွေအနေနဲ့စက်တင်ဘာ3ရက်နေ့ကစပြီးမဲဆွယ်စည်းဝေးရေးတွေလုပ်နိုင်ပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်။ဒီကြားပြရွေးကောက်ပွဲရလဒ်ဟာ2020ကျင်းပမဲ့ဒီရွေးကောက်ပွဲရဲ့အရှုံးအနိုင်ကိုထင်ရှားစေလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းပါတယ်။ဒီအကြောင်း VOA မြန်မာဝိုင်းသတင်းတော့ကိုစောထက်သတင်းပေးပို့ပါတယ်။
2018နိုဝင်ဘာ3ရက်မှာလုံမဲ့ဂျားဖက်ရွေးကောက်ပွဲကိုနိုင်ငံရေးပါတီ25ခုကလက်လက်နေရာ73နေရာအတွက်ရှင်ပြိုင်မှုပြင်ဆင်နေပါပြီ။ရှေ့လစက်တင်ဘာ3ရက်ကစပြီးရပ်ပေါင်း60အတွင်းမှာကိုယ်စားလှယ်69ယောက်ကမဲဆွယ်စည်းရုံးရေးကိုလုပ်ရမှာပါ။ NLD ပါတီကလက်လက်မဲဆန္ဒနဲ့73နေရာစလုံးမှာဝင်ပြိုင်မှာဖြစ်ပြီးပြည်ခိုင်ပြိုးပါတီကတော့10နေရာပဲဝင်ပြိုင်သွားမယ်လို့ဆိုပါရယ်။နိုင်ငံရေးအခင်းအကျင်းအရဆိုရင်လက်ရှိအာဏာရနေရဲ့ NLD ပါတီအတွက်စူးစမ်းပန်းစားရှင်ပြိုင်ရမယ့်အနေအထားဖြစ်နိုင်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကခန့်မှန်းထားတာတွေလည်းရှိပါတယ်။ဒီရွေးကောက်ပွဲဟာလာမယ့်2020ရွေးကောက်ပွဲအတွက်အဆုံးအဖြတ်လို့မြူဆပဲအကောင်းဆုံးရှင်ပြိုင်သွားဖို့လက်လက်မဲဆန္ဒနဲ့73ခုစီနဲ့ကိုက်ညီမဲ့မဲဆွယ်စည်းရုံးရေးကိုလုပ်သွားမယ်လို့ NLD ဘ ਹੁ ရွေးကောက်ပွဲအောင်နိုင်ကော်မတီရဲ့ဥက္ကဋ္ဌဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ကြီးသူရဲ့ဆန္ဒသဘောထားကိုခံယူတာဖြစ်တဲ့အတွက်ဘယ်တော့မှကျွန်တော်တို့ပေါ်ပေါ်တန်တန်သဘောထားလို့မရပါဘူး။ဒီ2018ရွေးကောက်ပွဲရလက2020ရွေးကောက်ပွဲကိုထင်ဟပ်မယ်ကိုစားပြုမယ်ဆိုတာကိုတော့ကျွန်တော်ငင်းဆိုပါတယ်။ကြားပြရွေးကောက်ပွဲဒီမှာကျွန်တော်အောင်နိုင်မှုနေပါရင်အဓိကအပြင်မဲဆန္ဒရှင်တွေပို့နော်အောင်မြင်ပြီးပြီဆိုပြီးတော့နော်စိတ်ချလက်ချနေခဲ့တဲ့သဘောမျိုးကြောင့်ကျွန်တော်တို့အခုလိုဖြစ်တယ်လို့ကျွန်တော်သုံးသပ်တဲ့အတွက်နော်မဲဆန္ဒရှင်တွေကိုကြားပြရွေးကောက်ပွဲမှာတော့နောင်လာနိုင်တဲ့ရွေးကောက်ပွဲတွေမှာတော့နော်အပြောင်းလဲဟာမပြီးမြောက်သေးတဲ့အတွက်နော်အပီးသက်အောင်မရတဲ့ဒီဆက်လက်ပြီးတော့တက်တက်ကြွကြွနဲ့ပါဝင်ကူညီကြဖို့ကျွန်တော်တို့ကဒီမဲဆွယ်စည်းရုံးသွားရမှာဖြစ်ပါတယ
်။ပြီးခဲ့2019 ABTF ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့19နေရာအတွက်24ပါတီကဝင်ပြိုင်ကြပြီး NLD ပါတီက9နေရာအနိုင်ရရှိပါတယ်။ပြည်ခိုင်ပြိုးပါတီက2နေရာနဲ့ကျန်တဲ့ပြည်နယ်နေရာအများစုကတော့တိုင်းရင်းသားပါတီတွေကရရှိသွားပါတယ်။ပြည်သူ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဂျားဖက်ရွေးကောက်ပွဲအတွက်အားလုံးပြင်ဆင်ထားပြီးဖြစ်တယ်လို့ကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုပြောပါတယ
်။မဲဆွယ်စည်းရုံးရေးဒီကာလာလည်းဖြစ်တယ်။နောက်ပြီးတော့အောက်ဟိုကော်မရှင်နေမှာလည်းအစစ်အစစ်မှာလည်းပဲတင်နန်းနေပေးနေတယ်။မဲယုံနေလည်းပဲသတ်မှတ်ပြီးလူပြီးဖြစ်နေပေါ့။မဲယုံနေမဲယုံနေရတယ်။နောက်မဲယုံမှုတွေလည်းရေးချွေမယ်။မဲယုံမှုလည်းတင်နန်းပေးမှာပေါ့။ဒါတောက်လျှောက်လို့မှာပေါ့နော်။အလုပ်ပါလားပထမပါလည်းပဲတခါနောက်ဆုံးမဲစင်းချိန်ညာမယ်။နောက်ဆက်ကြည့်နေလို့ရွေးကောက်ပွဲမှာအမြင့်ပွားမှုတွေဖြစ်လာရင်လည်းပဲဘိုးအစ်စ်တိုင်းဒေသကြီးစစ်နောက် KIA စစ်မြို့နယ်စစ်တွေမှာဆက်ကြည့်နေရေးကော်မတီတွေလည်းပဲဖွဲ့ပြီးပါပြီ
လက်လက်မဲဆန္ဒနဲ့73ခုကတော့ပြည်သူ့လွှတ်တော်အတွက်ကံပတ်လက်လဲချတာမွေနဲ့မြင်းချံအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားမဲဆန္ဒနဲ့နှစ်တိုင်းဒေသနယ်ပြည်နယ်နေရာအတွက်ကတော့မတူပြီးတမူအုတ်တွင်းတပိတ်ချင်းရသိတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးရှမ်းတိုင်းဒေသမဲဆန္ဒနယ်တွေပဲဖြစ်ပါရဲ့ခင်ဗျာ